ကမ္ဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အစိုးရကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ပေးနေရမှာအခုတတိယအတုပ်အနေနဲ့လုပ်ငန်းတရာကျော်ကိုချင်းွေချပေးတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။ကပ်ပေးလွန်စီးပွားရေးကူစားမှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့လက်တလောမှာတော့ကျပ်ငွေဘီလီယံ100ကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းွေတစ်နှစ်ကိုအတိုးနှုံးတရာခိုင်နှုံးနဲ့တစ်နှစ်သတ်မှတ်ထုတ်ချေးခဲ့ရပါဒီတစ်ခေါက်ဆိုရင်၃ချိန်မြောက်ချင်းွေထုတ်ပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကုန်တယ်နဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ယုံ UMSCCI ကနေထိခိုက်ခံစားရတဲ့လုပ်ငန်းရှင်တွေချင်းွေရရှိနိုင်မှုကူညီလှုပ်ဆောင်ပေးနေတာလို့ရှိပါတယ်တင်ပြလာတဲ့လုပ်ငန်းတွေကိုစူးစီးဆောင်ရွက်ပေးတဲ့အပိုင်းကိုကူညီဆောင်ရွက်ပေးနေတာဖြစ်ပေမဲ့ရွေးချယ်ရေးပိုင်းကတော့အစိုးရဘက်ကဖွဲ့စည်းထားတဲ့ပုံအဖွဲ့ကနေဆုံးဖြတ်အတည်ပြုတာဖြစ်တယ်လို့UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးအေးဝင်းက VOA ကိုပြောပါတယ်
။မြေပြင်မှာဟိုကွင်းဆင်းပြီးတော့လိုက်ဖြစ်ဖို့ဆိုတာဟိုအခက်အခဲတရားလည်းဖြစ်ပါတယ်။ဒီသူတို့တင်ပြလာတဲ့ဟိုစီးရင်ပေါ့နော်။ဓာတ်ပုံအထောက်ထားပေါ့။သူတို့ဒီတင်ပြလာတဲ့ဟိုဟာပေါ့လိုက်စင်နေပေါ့နော်။အမှန်တကယ်တန်းရှိမရှိဆိုတဲ့လိုက်စင်။နောက်ပြီးတော့သူတို့တင်ပြလာတဲ့စီးရင်နောက်ပြီးတော့သူတို့တင်ပြလာတဲ့ဓာတ်ပုံအထောက်ထားဒီချက်သုံးချက်ပုံမှာပဲအခြေခံပြီးတော့စီစဉ်ရတာဖြစ်တဲ့အတွက်သူတို့တင်ပြလာတဲ့ပုံမှာမူတည်ပြီးတော့ပဲဒီလုံးပမာဏတွေကဟိုဟာဖြစ်သွားမှာပါကျသွားမှာပါဟိုတခုရှိတာပေါ့လေအဲပမာဏကြီးရဲ့ဟာတွေဆိုရင်တော့အဖြစ်ဆိုဥမာဟိုတယ်တွေဆိုရင်သက်ဆိုင်ရာဝန်ကြီးဟိုဘာလို့ဆိုဒီအခွင့်အရေးမှာဟိုတယ်ဝန်ကြီးဟိုဌာနလည်းပါတာ哦ဟိုဟိုတယ်ဆိုဒီဟိုတယ်ကတကယ်ရောရှိရလားတကယ်ရောလုံနေရတယ်တော့ပြီးဖို့တင့်တော်လားဆိုတာအဲ့ဒါလေးတော့သူတို့ဟိုကောင်တာချက်ကြီးတော့ပြန်လုပ်ပါတယ်
ရှမ်းပြည်နယ်ညောင်ရွှေမှာဟိုတယ်နဲ့ခီးပြည်တော်စုဝင်ကြီးမိသားစုပိုင်လုပ်ငန်းကိုပမာဏကြီးကြီးမားမားချင်းငွေရတယ်ဆိုပေမဲ့ညောင်ရွှေမှာရှိတဲ့တခြားဟိုတယ်နဲ့လုပ်ငန်းတွေကတော့ချင်းငွေတင်ထားတာခုချိန်ထိမရသေးဘူးလို့အဲ့ဒီမျိုးကဟိုတယ်လုပ်ငန်းရှင်တွေစီကသိရပါတယ်။ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိအခြေအနေမှာနေမျိုးတွေကလုပ်ငန်းရှင်တွေအနေနဲ့ချင်းငွေရယူနိုင်မှုအခက်အခဲတွေရှိနေပြီးအချက်လက်တွေတင်ပြတာမှာကိုဗစ်ကြောင့်တော်လာရခက်ခဲနေချိန်မှာကိုယ်တိုင်တင်ပြနိုင်မှုအခက်ခဲလိုအပ်ချက်တစုံတရာရှိလာရင်လည်းအချိန်မီမပေးပို့နိုင်တာပေးနိုင်ခဲ့ရင်လည်းတင်ပြတဲ့အပိုင်းမှာတင်ပြဖို့ကြံရစ်ခဲ့ရတဲ့ကြောင့်ပထမတစ်ချိန်တည်းကတင်ထားပေမဲ့အခုချိန်ထိမရသေးဘူးလို့ဆိုပါတယ
်ကျွန်တော်ရလေလို့လည်းကြတော့အဲ့ဒါတော့မကြည့်တော့အဲ့ဒါမကြည့်ဘဲနဲ့ကျွန်တော်ကဒီနားလာကြတော့ကျွန်တော်တို့ဖော်ပြီးရက်တိကြလာခဲ့ရတာပေါ့ဒီလိုဖြစ်လာလို့ဆိုတော့ဒီအကြီးရုပ်ပြကျွန်တော်တို့ဒီဟိုတယ်လေးပိတ်ထားဆိုတော့ဒီပြည့်ပြည့်ချက်ပိတ်လေးပိတ်ချတယ်ဒီပြည်လည်းမလာတော့ဘူးဒီလိုခံစားနေချိန်မှာကျွန်တော်တို့ဒီလိုပဲလေကျွန်တော်တို့ငွေကြေးအသေးစားလေးတွေပို့ဆိုးရအခွန်ဆောင်တော့လေကျွန်တော်တို့ပါမယ်နော်ဒါလေးဒီဗီဒီယိုကြီးရယ်ဆီမတ်တဲ့ခါလေးကဒီဘက်ခုနဲ့ကျွန်တော်တို့မပါဘူးဆန်ဝေချီနေတဲ့ခါကျတော့ကျွန်တော်တို့မပါဘူးနော်အခုကျွန်တော်ဟိုရေးရှိနေချောက်ပြီးပြောရမယ်ဒီကြီးတွေကြီးရဲ့အကြီးရဲ့အပေါ်ကနေဒီပဲရင်းနဲ့ချတာကြီးရဲ့ပေါ်တဲ့ကြီးရဲ့ရပါတယ်တကယ်လို့ဒီကြီးတွေမထွက်လာဘူးအဲ့တော့ကျွန်တော်တို့ရဲ့ဒီဒီဟိုတယ်လုပ်ငန်းရှင်အသေးစားလေးတွေဆီထားတဲ့
ချောင်းတာဘက်ကဟိုတယ်လုပ်ငန်းရှင်အချို့မှာတော့ဟိုတယ်၅လုံးလောက်ချင်းငွေရတယ်လို့ဟိုတယ်လုပ်ငန်းရှင်ဥက္ကဋ္ဌဖြစ်တဲ့ဦးမင်းကျော်ကပြောပါရယ်ချင်းငွေရရှိတဲ့ငွေကြေးကလုပ်ငန်းလှုပ်ဆောင်ဖို့ထက်ဝန်ထမ်းတွေလာကအတွက်ပဲရည်ရွယ်တောင်းဆိုခဲ့တာဖြစ်တယ်လို့ဦးမင်းကျော်ကပြောပါရယ
်မရတာနဲ့ဆိုင်ရတာလည်းဟိုဖြစ်ရောက်တယ်နောက်တစ်ခုကလည်းတောင်းတဲ့ဥကလည်းကျွန်တော်တို့ဒီဟိုတယ်အသင်းအနေနဲ့ဒီဝန်ထမ်းတွေရဲ့လာကြပါတော့6လစာလောက်ကိုပဲကျွန်တော်တောင်းတာဖြစ်တာပေါ့နော်ကျွန်တော်ဘာလို့ရောကို့ဒီဟိုတယ်ဒီရှိတဲ့ဝန်ထမ်းတွေပေါ့နော်ကျန်းကျန်ဝန်ထမ်းတွေရော့မသွားဖို့အတွက်ဒါကိုချိန်နေနေတယ်ပေါ့နော်အဲ့ဒါဆိုတော့ဟိုဖြည့်ရောက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
အချို့လုပ်ငန်းတွေကတော့သူတို့တင်ပြထားတဲ့ပမာဏအတိုင်းမရရှိလာကြအောင်ရရှိတဲ့ချင်းငွေကလုပ်ငန်းလေပတ်လောက်အောင်မလောက်မငှဖြစ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ် COVID-19 တုံ့ပြန်ရေးရန်ပုံငွေတွေကချင်းငွေပေးဖို့အတွက်လုပ်ငန်းတွေရဲ့အခွန်ပေးဆောင်မှုအလုပ်သမားတွေအတွက်လူမှုဖူလုံကြီးထည့်ဝင်မှုနဲ့လုပ်ငန်းလည်ပတ်မှုဝန်ထမ်းခန့်ထွန်းမှုတွေအပေါ်ကိုကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းွေပမာဏကိုသတ်မှတ်ဆုံးဖြတ်တာဖြစ်တယ်လို့သိရပါရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့တာဖြစ်ပါတယ်။